ရခိုင်မြို့နယ်ရထိတ်တောင်မြို့နယ်မေယုမြစ်တွင်ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာရေသတင်းပေါ်ပြစ်ခတ်မှုဖြစ်ပွားခဲ့လို့အနီးအနားရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရထိတ်တောင်မြို့နယ်မေယုမြစ်တွင်မြန်မာရေသတင်းပေါ်ကိုအေရခိုင်လက်နက်ကိုင်ဖွဲ့ကနေတင်မနဲ့မှလက်နက်ကြီးနဲ့ပြစ်ခတ်ခဲ့လို့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းရထိတ်တောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါရယ
်။မေယုခိုင်ရဲ့အချင်းဘက်ကျန်ဟုတ်တယ်။အေသတ်ကလည်းသူတို့လာတဲ့လမ်းကြောင်းကိုပြစ်တယ်လို့အဲ့လိုပြောတယ်။ရေတက်ကလည်းတောက်ချောက်ပြစ်ပြီးတော့နေနှလုံးကိုပြစ်ကြတာ
။ဒီလိုပြစ်ခတ်မှုတွေကြောင့်မေယုမြစ်ရှေ့ဘက်ကမ်းမှာရှိတဲ့ရွာတွေကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတင်ရွာသားတို့ကပြောပါရယ်။
ဒီကောင်မဖြစ်တာဒီမင်းဆန်းဆောင်ရနေဟိုတာမင်ကြီးကဖြစ်တာအဲ့ဒါအပန်ကြလို့ရာသီကကြောက်လန့်ပြီးထွက်ပြေးနေရတာကျွန်တော်တို့ဟိုဒီလောင်းနေတာမင်းကြီးမင်းဆန်းဆောင်ကြီးမင်းကြီးရဲ့ရာသီကထွက်ပြေးရတာကိုရာသီကလည်းဆီဆင်းမှုရှိဘူးဒါမှမဟုတ်မင်းဆန်းဆောင်ဖုန်ကြီးကြောင်ရှိနေမှာကဟိုလက်လာကြည့်ကြလို့ရုပ်ခွတ်တူပြောင်း
တင်နေနဲ့ပိုင်းမှာမေယုမြစ်တွင်းကမြန်မာစစ်သားရေရင်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးတွေနဲ့ကျေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်။ရေသိတာမြို့နယ်မေယုမြစ်တွင်းမြန်မာရေသတင်းပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတမတော်ပြုတ်ခွေရဘုံမချုပ်စော်မင်းသွန်းကိုဆက်တွယ်မေးမြန်းရမှာအခုလို့ပြောပါတယ
်။ဒီမနက်6နာရီလောက်မှာတော့အဲဒီရွှေနောင်းတင်ရွာနာလေးမှာတဲ့ပြေးတော်ကတော့ဒီပစ်ခတ်ခံရတာရှိတယ်။ဘက်ကပြန်လည်ပစ်ခတ်တာရှိတယ်။ထိခိုက်ဒဏ်ရာရှိတော့မရှိပါဘူး။
အလားတူရခိုင်လက်နက်ကိုင်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါရယ်ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားရထိတ်တောင်မြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါရယ်ဒီပိတ်မိရွာသားတွေကိုတန်ဃာတော်တွေနဲ့ပရဟိတဖွဲ့တွေကတွားရောက်ကယ်ထုတ်ခဲ့ကြပြီးလက်ရှိမြို့နယ်အင်္ဂစားယုံမှာယာယီနေရာချထားပေးပါရယ်စောက်ခကျေးရွာမှာမြန်မာစစ်တပ်ကနေရယူသားဆဲခြင်းတွေကြောင့်ဒီစစ်ဆောင်တွေနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ရသေးတောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါရယ
်စောက်ခကျေးရွာကစစ်ဆောင်လာကြတဲ့လူတွေအခြေတောင်ရွက်ကဇမန်ယုံကိုဖိလိပ္ပင်းရှိပြီးတော့တားမရဘူးစောက်ခကျေးရွာလုံးကအဲ့ဘက်ကိုပြန်လို့မရတော့ဘူးလေလုံးတဲ့လူတွေကလည်းဒီကအသွေးမှမှလေကိုတောင်းမလုပ်လိုက်ရလို့ရှိရင်အဆင်မပြေတော့ဘူးအမှစစ်ဆောင်ကလည်းအမှရော်သေးမှထွက်ဘူးဆိုတော့မိုးသွင်းကိုဒီမှာပဲမိုးခေါ်ရမယ်အနေနဲ့ဖြစ်သွားတယ်
ကျေးတဲ့တောင်မြို့ရောက်စောက်ခတ်ကြီးရွာဆစ်ဆောင်တွင်နေနဲ့စားတော့ရေးမှခက်သွေးနေတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတပ်မတော်အနေနဲ့ရခိုင်ပြည်နယ်တွင်းအေအေဖွဲ့တည်ရှိမှုကိုလက်မခံသလိုအေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေပြုရေးကိုဥတည်နေတာကြောင့်အပြစ်ရစဲရေးနဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအောင်မဲ့အခြေအနေမှာရှိနေပါတယ်2018ခုနှစ်နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိနှစ်ဖက်တိုက်ပွဲစဉ်တွင်အယက်သား2သိန်းနီးပါးစစ်ဘေးရှောင်နေရပြီးတေဆုံးသူ250ကျော်တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကနေစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်